အိန္ဒိယနိုင်ငံရဲ့နိုင်ငံသားငွေလဲလှယ်ရေးဥပဒေကိုချိုးဖောက်ပြီးနိုင်ငံသားကိုတရားမဝင်ငွေကြေးလွှဲပြောင်းမှုတွေလှုပ်ဆောင်မှုနဲ့တရုတ်နိုင်ငံအခြေစိုက် Xiaomi တယ်လီဖုန်းကုမ္ပဏီထံကအမေရိကန်ဒေါ်လာ925သန်းကိုတင်ဆက်လိုက်တယ်လို့အိန္ဒိယအာဏာပိုင်တွေကစနေနေ့မှာပြောပါတယ်အဲ့ဒီငွေတွေကို Xiaomi ကုမ္ပဏီရဲ့ဒေသဆိုင်ရာရုံးခွဲကနေတင်ဆက်လိုက်တာလို့အိန္ဒိယအစိုးရငွေကြေးဆိုင်ရာစုံစမ်းစစ်ဆေးရေးဌာနက Twitter လူမှုကွန်ရက်ကနေပြောကြားလိုက်တာပါXiaomi ကုမ္ပဏီအနေနဲ့တရားမဝင်ငွေကြေးလွှဲပြောင်းမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့အပေါ်အိန္ဒိယအာဏာပိုင်ဘက်ကဖေဖော်ဝါရီလအတွင်းစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့တယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားပါတယ်။နိုင်ငံခြားအခြေစိုက်နေရာ၃ခုကိုမူပိုင်ခွင့်အဖြစ်နဲ့ကုမ္ပဏီကအဲ့ဒီဒေါ်လာ925သန်းကိုပို့ပေးခဲ့တယ်လို့အိန္ဒိယ PTI သတင်းမှာဖော်ပြပါတယ်။အာဏာပိုင်အနေနဲ့ကုမ္ပဏီရဲ့ဒုတိယအကြီးအကဲတူဖြစ်သူမနုကူမာဂျိန်းကိုဒေသဆိုင်ရာရုံးခွဲတစ်ခုမှာပြီးခဲ့တဲ့လတုန်းကစစ်ဆေးနှင်းမြှုပ်မှုတွေလှုပ်ဆောင်ခဲ့တယ်လို့လည်း PTI မှာဖော်ပြပါတယ်။ကုမ္ပဏီအနေနဲ့ဥပဒေတွေအတိုင်းလိုက်နာဆောင်ရွက်နေပြီးအဲ့ဒီမူပိုင်ခွင့်တွေဟာလည်းမှန်ကန်ပြီးတရားဝင်ပေးကင်ရင်ဖြစ်ကြောင်း Xiaomi ကုမ္ပဏီကပြောပါတယ်။ဒါဟာ Xiaomi အိန္ဒိယဌာနကွဲမူလကလေးကရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဖြစ်ကြောင်းကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တရုတ်နဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ဒေသမှာတင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံထုတ်တယ်လီဖုန်း application 100ကျော်ကိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကအိန္ဒိယနိုင်ငံအတွင်းသုံးစွဲခွင့်အိန္ဒိယအာဏာပိုင်တွေဘက်ကပိတ်ပင်ထားခဲ့ပါတယ်။2020ခုနှစ်ဇွန်လအတွင်းအိန္ဒိယနဲ့တရုတ်စစ်သားတွေနယ်စပ်ဒေသမှာဒုတ်တင်နဲ့ရိုက်ဂဲတွေနဲ့ပစ်ပေါက်ပြီးလက်တီးထိုးရန်ဖြစ်ခဲ့ကြတာမှာအိန္ဒိယစစ်သားအယောက်20သေဆုံးခဲ့ပါတယ်ခင်ဗျာ။